အခုတော့ဒီနေ့ပန်းဆိုင်မှာလုပ်တဲ့အစည်းအဝေးပေါ့လေအဲ့အစည်းအဝေးကနေပြီးတော့တို့ကြီးညာချက်ဒီနေ့ထုတ်ပြန်တယ်ပေါ့လေအဲ့ဒီကြီးညာချက်နဲ့ပတ်သက်ပြီးတော့ဦးသန်းစိုးနိုင်အမြင်လေးပြောပါဦးခင်ဗျာအခုတည်းကတို့က NCAO တို့ကလုံးဝလက်မခံတော့တဲ့သဘောဖြစ်သွားတဲ့အနေထားပေါ့လေအဲ့ဒီမှာဦးသန်းစိုးနိုင်အမြင်လေးနည်းနည်းပြောပြပေးပါဦးခင်ဗျာ
အဲ့ဒါတော့အဓိကအဖြစ်ပန်းဆိုင်မှာလုပ်လိုက်တဲ့အစည်းအဝေးလေးဖြစ်နောက်တစ်ခုကရောက်ပိုင်းအဖွဲ့ကြီးနော် UNFC ရဲ့လက်မှတ်ထိုးတဲ့လူတွေလည်းပါတဲ့အဖွဲ့အစည်းအစည်းအဝေးလေးဖြစ်တာကိုအဲလိုဖြစ်တဲ့အခါကျတော့တကယ်ပြောရလို့ရှိရင်တော့ဗျာအဖွဲ့က NCO တော့ဟိုလက်မှတ်ထိုးစရာမလိုဘူးဆိုတဲ့အမြင်ရှိတာကိုအဲတော့အဲ့ဒီအမြင်နောက်ကိုလိုက်ပြီးတော့ထောက်ခံပြောဆိုတဲ့အနေထားလို့ကျွန်တော်အထင်ပါတယ
်ဟုတ်ကဲ့တိုင်းသားတွေဘက်ကရောအဲ့ဒီအနေထားကိုဘာကြောင့်ရောက်ရတယ်လို့မြင်ပါလဲခင်ဗျဟုတ်ကဲ့
အဲ့ဒီအနေထားကိုရောက်ရတဲ့အကြောင်းကသူတို့ဘက်ကဒီNG လုံးဝမချူရသေးတဲ့အဖွဲ့ကြီးကတနေ့အကြောင်းချက်လက်တည်ထားလိုက်တော့အလုံးပါဝင်ရေးဆိုတာကိုကောင်စံစစ်ကြီးကတောင်းဝန်ခံနေတဲ့အချိန်ကြီးဖြစ်ဒါပြီးတော့ဘုရမီမေအွန်လိုင်းကိုရင်းကလည်း NG ကိုတော့ကြောပါမခံနိုင်ဘူးဆိုတဲ့သဘောကလည်းပေါ်ပြတယ်ပြောချင်တဲ့ဒေဗီကတော့ဘုရမီမေအွန်လိုင်းကိုသမ္မတရဲ့သဘောထားကလည်း short term လို့ term အဲဒီပေါ်မှာတော့စမ်းစစ်ကြီးကလည်းအဲ့ဒါကိုပြောပြောင်းအောင်တုံ့ပြန်ရသူအနေနဲ့ NCA ကိုကြော်လွှမ်းနိုင်တဲ့အနေအထားလည်းမရှိဘူး။အဲလိုမရှိတဲ့အခြေအနေအောက်မှာကတော့ဘဝဖွဲ့ရလည်းပဲ NCA လည်းမထုံထားဘူး။ဂျန်နဲ့ဖွဲ့စီကလည်းအားလုံးပါဝင်ဝင်ရမှာလည်းမထုံပဲလို့သဘောထားရှိတယ်။အဲဒီအခါကျတော့အခုတော့နောက်ဆုံးကျွန်တော်တို့သတ်သတိရယူပန်းလို့ဒီအကျော်ပါအဓိကမှာစဉ်းမြန်သဘောထားတရားကိုစုစည်းပေါ်ပြလိုက်တာပါပဲ။အဲတော့ဒီကကတော့ဒီကနန်းကြီးအခြေအနေကဒီမှာပြင်းထန်နေတယ်။အဲဒီပေါ်မှာဒေါက်တာစုကြည်နဲ့တရုတ်တရားသူ့အနေနဲ့ကျိုးတာဆုတ်တာတဲ့အဲဘောရတရားတန်ရတရားဘောဆုတ်တယ်လို့ဆိုဘာမှသိပြီးအိမ်မရှိနေကျွန်တော်မသိဘူးခဲ့
။ Okay.
အဲဒီအခြေအနေအောက်မှာသမရောနီးသူဒီဘက်ကလည်းသူတို့သဘောထားကိုလည်းတင်းတင်းမာမာပေါ်ပြောရည်တယ်လို့ကျွန်တော်ယူဆပါတယ်
။သဘောထားကြီးညာချက်တဲ့မှာကြည့်လိုက်လို့ရှင်ပေါ့လေ။ဆိုတော့တောင်းဆိုချက်တရားအခုနောက်ကွယ်ကနေပြီးတော့တရုတ်ပြည်သူသမရနိုင်ငံဘူပေါ့အကာအကွယ်ယူထားတဲ့အနေထားမျိုးပေါ့လေ။အဲ့လိုအနေထားမျိုးတွေ့ရတယ်လို့တချို့ကဝေဖန်တာရှိတယ်လေ။ဆိုတော့အဲ့ဒီပုံမှာဘယ်လိုများသုံးသပ်မိပါလဲခင်ဗျ။အ
ဲ့ဒီကိစ္စကတော့သမရောကတော့ဘယ်လိုများအင်အားစုမှပါဝင်တာတော့အမကြကြောင်းကိုဘုရားမူကြီးမေအောင်လည်းကဒီကျေရှိအားဆရာကျွန်တော်တောင်းမစ္စတာဆွန်ထွန်ရဲ့ဒီလိုပြောပါဒါပေမဲ့တမရောနဲ့ညီနိုင်ရှင်ရဲ့အမိသားလေးပေါ်မှာရှင်ရွေးပြီးလို့ရှိရင်စစ်ပွဲတွေလိုက်လာတယ်အတွေ့အကြုံရတယ်ဒီတိုင်းသားလက်နက်ကိုင်ဖွဲ့ရဲ့သူတင်မျိုးပိုင်းဖွဲ့ရဲ့ဝါတွေဝါတွေယုံကြည်စိတ်ချရတဲ့နိုင်ငံတကာအင်အားစုပြည့်ရှိမှာသူတို့ပြောဆိုခြင်းနဲ့တော်ရှိပါတယ်ဒါမှသာလျှင်တော့ဘသူကမှလည်းမနစတိစားပိုပြီးပေါ်လင်းတဲ့သဘောရှိပါတယ်သူကအဲ့ဒီ EU အစကြောင့်သူတို့ကတော့ပြုတ်ပြင်းနေတဲ့ပုံတဲ့ train ဖြစ်ကြားထဲကနေပြီးတော့ကျွန်တော်တို့ဝင်ပြီးတော့ဖြစ်စီနေတယ်နောက်တစ်ခုကတော့ကမ္ဘောဒီးယားတခြားဘုံသဘောထားကဖြစ်တဲ့ရင်နိုင်ငံသားပဲအဖွဲ့အစည်းမှပါစီခြင်းအဲ့ဒါအပြင်သူကအရေးစုနေဆိုတာ UNFC ဖြစ်ဖြစ်မြောက်ပိုင်းဖြစ်ဖြစ်အဲ့ဒါမျိုးမတွေ့ခြင်းဘူးတော့တဖွဲ့ချင်းပဲတွေ့ချင်တာဒါတွေကလည်းဗျာဒီဥပဒေဝင်တို့လုပ်ခဲ့တဲ့ငင်းငယ်လုပ်ငန်းတွေကနေပြီးတော့ဒီနေ့ဒီတော့ဒီမှာကြောင်းလဲသေးတဲ့သဘောထားပါပဲအဲ့တော့အယုံကြည်ရမရှိကြဘူးဗျာယုံကြည်မရှိတဲ့အခါကျတော့ဂျားတွေကဘုံထိုင်တယောက်လူကျင်တာပေါ့ဗျာဒါကြောင့်သူ့ကိုဆွဲထွက်တယ်ဒါပေမဲ့သူ့ပြည်ရဲ့သဘောထားကတော့ဘဝပြည်ငင်းငယ်နဲ့ပတ်သက်ပြီးတော့လေသူ့မဟာပြည်အကျိုးစီးပွားတွေနဲ့ပတ်သက်ပြီးတော့သူကငြင်းချမ်းစီခြင်းနဲ့ဒါပေမဲ့တဲ့နာဖွဲ့စည်းတယ်ကပြုတ်ပြီးကိုဆွဲချက်ပြီးသူတို့ပဲလူဖြစ်အောင်ကြိုးစားနေတဲ့ကိစ္စကိုလည်းပြုတ်ပြီးသတိထားပြီးရှောင်တိတ်နေတယ်။အဲ့ဒါရင်ကြီးတိုင်းဖို့တဲ့စင်ပြေဖို့ဆိုတာလည်းအတော်တော့ခက်ပါတယ်။သဘောထားတွေပြောင်းမှန်းပါ။အဲ့ဒီမှာအခုဒီနေ့ပို့ပြီးတော့တိုင်းနာတွေကပို့ပြီးဆန္ဒမှုဖြစ်နေတာ။တော်စားစုကြီးဒီကိုယ်တိုင်ကအဲ့ဒီရည်တည်မှုတွေပေါ်မှာထောက်ခံနေတယ်ဆိုတဲ့အပေါ်မှာသူကပို့ပြီးမကြည့်မလဲဖြစ်နေတယ်။
ဟုတ်ကဲ့အဲ့ဒီတော့ပေါ့လေလာမဲ့ပေါ့လေမကြခင်ကျင်းပမယ်ဒုတိယအကြိမ်27ရာစုပင်လုံညီလာခံရဲ့အခြေအနေရောဘယ်လိုရှိမလဲလို့ယူဆလဲခင်ဗျ
။ကျွန်တော်တော့ဒီနေ့ချီရတော့အလားလာမကောင်းသေးဘူးလို့သုံးသပ်ချင်ပါတယ်။
ဟုတ်ကဲ့ဦးသန်းစိုးနိုင်အခုလို့ရှင်းပြကျေးဇူးအများကြီးတင်ပါတယ်ခင်ဗျ။